မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့မကြာခင်ကုန်ဆုံးနိုင်မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကျုံရဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ရင်းငြိမ်းချမ်းရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲတိုးတက်မှုတွေဆွေးနွေးမှုတွေကလည်းသင်ခန်းစာယူနေတာဘာတွေရှိမလဲဆိုတာကိုဆွေးနွေးတော့မှာဖြစ်ပါတယ်ဆိုတော့ပြည်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်သဘောထားကိုအရင်ဆုံးကျွန်တော်ကြားကြပါရဲ့ဒီမြန်မာရေးအခက်အခဲတူတူဖြစ်တဲ့ဒီဥစည်းရဲ့သူရဲ့သဘောထားကိုအရင်ကျွန်တော်ကြားကြပါရဲ့ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအားဖြင့်အောင်မြင်မှုမအောင်မြင်မှုအဖြစ်နဲ့ဘာတွေများရှိခဲ့တယ်လို့ယူပြီးတော့တုံ့တက်နိုင်တယ်ဥစည်းရဲ့သူခင်ဗျာ
ကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေကအသက်ကြာထားလိုက်နိုင်တာပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံပြန်ပို့တဲ့အခါမှာဒါ55နှစ်လောက်ပြန်မှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲဈေးဘက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယဖိတ်လိုက်တဲ့အခါကျတော့ကျွန်တော်ဒီဘက်မှာတော့ဘယ်ရောက်ပြည့်ဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ကြိုးရင်ကျတော့ဟိုရခိုင်ပြည်မှာကျွန်တော်တို့တော်တော်လေးအထိလာသွားတယ်အဲရခိုင်ပြည်မှာအထိလာပြီးတဲ့အခါကျတော့နေကြာရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်ကြီးကကျွန်တော်တို့ကြားတဲ့အခါကျတော့ဟို2019ကိုနေကြာရေးနှစ်လို့လောက်ထားပေမဲ့အများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်ကတော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကောလေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပိုတော့မျောမှန်းတယ်အဲ့လိုစတင်အတိုင်းနဲ့ပြီးတော့တဲ့ချိန်မှာတော့ဟိုဖြစ်မလာတာလည်းရှိတယ်ဆိုလေဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီ American ပြည်အောင်စုကဟိုမြန်မာပြည်အကဲခတ်သူဖြစ်တဲ့ဒေါက်တာတင်းစုရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းစုရဲ့ဒီ2019ခုကိုပြန်ပြီးတော့တုံ့တက်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆက်ရုံမှုဘာများမြင်မိတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီ LV ဆိုရက်တက်လာကြစားတာပြည်သူလူထုရောနိုင်ငံတကာကရောအင်တာမကြီးမားမြင့်မားတဲ့ပြည်နယ်ကျောင်းလေးကြီးတွေကိုမြုပ်နေစောင့်လာခဲ့ကြတာအဲတနည်းပါပြီးလို့ဒုတိယနှစ်ပြည့်ရောက်တဲ့အခါမှာတော့ကဥပိလက်တွေ့ကြတဲ့မြန်မာရဲ့တည်နေမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အာတခါအဲ့ဒါလေးဆိုတော့ကိုနှက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ကမှပုပ်ပြီးငင်းတဲ့အစိုးရနဲ့တူတဲ့လုပ်တွေလုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်အဲ့တော့ဒီအခြေခံနှစ်ခုပေါ်မှာတနစ်တိုင်းရလဒ်တကိုတုံ့တက်လို့ရှိရင်တော့ဖြစ်တဲ့နာတွေဖြစ်လာတယ်တည်ငြိမ်မှုရှိတယ်သို့တော့မမြိုနဲ့တဲ့အဲ့ကတော့ဟာဆွေးနွေးသလိုဟာမြန်မာနဲ့နိုင်ငံကဆင်းရဲမှာတော့ဒီကနေ့မြောက်ပိုင်းအရေးကင်းဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားဒါလို့ဖြစ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမလားပေါ့အဲ့ဒါကတော့နိုင်ငံကဆင်းရဲသို့တော်လည်းဒီလိုနာအနေနဲ့ကြည့်လို့ရှိတော့ကအနေဒီအစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုအော်ကိုစားပြုတဲ့ဆိုအပ်တဲ့လူလက်တွေ့ကြတဲ့အမြင်ဘက်ကိုလူလူကမြင်လာကြတယ်လို့ကျွန်တော်မြင်ပါတယ်ဟိုဆိုအပ်တဲ့ဆော်ရွေးမဲ့အဲစီဝါရေးအလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တင်တာတွေလည်းဖြစ်လာသလိုပို့ပြီးတော့ပြည်တန်တာကတော့ဒီကာကွယ်ရေးပေါ့နော်ဆိုအပ်တဲ့ခုတိုင်းဒီခုမှာအဲကာကွယ်ရေးပြောပြောလက်နက်ကန်ပေါ်စီပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်တဲ့ဒီကနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေဟာအစိုးရနဲ့တက်မတော်လို့ပြောရမယ့်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုဟိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီးသိသွားစေတဲ့အချက်ကို2019ခုနှစ်ကဒီမောင်ထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတင်းစာဆရာဦးတီလာတွေ့လဲလိင်လိုင်းပေါ်မှာရှိနေပါတယ်ဆရာဦးတီလာတွေ့ရဲ့အမြင်ကိုပြောပါဦးခင်ဗျာကျွန်တော်ဒီ2019ကိုပြန်ပြီးတုံ့တက်မယ်ဆိုလို့ရှိရင်တိုးတက်မှုစိတ်ယုံမှုတွေဘာတွေများရေဝီအားဖြင့်မြင်ရတယ်လို့တုံ့တက်လို့ရမယ
်2019ခုနှစ်ကိုပြန်ပြီးတုံ့တက်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုအဖတ်ပါတော့ပေါ့နော်ကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ကျွန်တော်တို့ဒီသူရဲ့သူရဲ့မူလကနဦးစိတ်ကူးစိတ်ကမ်းနေဟာဘယ်လောက်ထိဖြစ်နိုင်ရည်ရှိတယ်လဲဘယ်လောက်ထိမဖြစ်နိုင်ရည်ရှိတယ်လဲဘယ်အရာပြင်ပေါ်မှုတွေဖြစ်ပြီးရောဘယ်အရာတော့ပြန်အသာရှိဖြစ်နေတယ်လဲဆိုတော့သူ့အနေနဲ့ပထမဒီပေါ်တော့ကျွန်တော်တို့ဒီစိတ်ကူးစိတ်ကမ်းနေဟာဘယ်လောက်အတိုင်းတာဒီကျွန်တော်တို့ဒီစိတ်ကူးစိတ်ကမ်းတာပါပဲရှိတယ်လဲလက်တွေ့လို့ကြာချင်းနေရာဒီပေါ်မှာကျွန်တော်သုံးတန်းနိုင်တဲ့ ဟလာအဖေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘုလို့ပေးစားတာတခုအစိုးရအသစ်နေတယ်ဒီနည်းဆိုတဲ့ကာလအတွင်းမှာပေါ့နော်သူတွေလည်းကျွန်တော်တို့ဆန်တော်ဘွားသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်စိတ်ခေါ်မှုအခြေအနေဝင်ဟောနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးငယ်တီးတီးမှာရှိတဲ့တိုင်းပြည်ရဲ့မှဤချင်းရဲ့ကျွန်တော်ဖြစ်ရှင်းရမယ့်ကိစ္စတွေမဖြစ်ရှင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါရေးအတိတ်နဲ့တူစားပြီးသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲတော့ကိုပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါကျွန်တော်အရင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်မြန်မာနိုင်ငံမှာအပြည်တွင်းနှိမ့်ဆိုင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့အထက်ရှိကနေအခြေခံဖြစ်ချင်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာ။နောက်ပြီးကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဝေါ်လက်ရှိရောဒီဟိုကိစ္စပေါ့နော်ဒီပင်းလေးတွေနဲ့ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအမြင်တွေဆွေးရကကပ္ပါမာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135,000လို့ရှိတဲ့အနေထားကကျွန်တော်တို့ဥပဒေပြင်ဆွေးလာထားမှာပေါ့ဗျာ။ဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကပ္ပါကိုဒီအနေနဲ့လာရှိအစရာကရောင်းဝံကောင်းတာပြဖို့လိုရပါတယ်ခင်ဗျာ။နောက်ပြီးတော့ပညာရေးအထူးစီရပေါ့နော်ပညာရေးအထူးစီရတွေတုံ့ပြန်ဖို့လိုရပါတယ်။စစ်မှန်ရေးအထူးစီရတွေတုံ့ပြန်ဖို့လိုရပါတယ်။အဲဒီနိုင်ငံမှာမန္တရာတွေပေါ့နော်လက်နက်စစ်တွေတွေကောင်းမဖို့လိုရပါတယ်
။ဟုတ်ကဲ့ကိုစောင်းနေတယ်။
နောက်ကျွန်တော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီဆက်ရှိနေပြီးတော့ဗျာဒီကျွန်တော်နိုင်ငံကပေါ့နော်ဒီပြည်ပနိုင်ငံတွေကနိုင်ငံဆက်ရှင်နေနေလို့တွေပေါ့နော်အဲ့ဒါကိုနေပြီးတော့အရှိအစရာကတိုင်းနေပြည်နယ်တိတိမှာဒီစိတ်ဝင်လုံးတွေပြဆောက်ပြဖို့လိုရပါတယ်။ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလည်းတရားရေးနယ်လိုက်ပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီဘာလဲဆိုတော့တရားစီရင်ရေးတွေဝါစင်းမင်းကင်းကဖြစ်အောင်ပေါ့နော်။ဒီအဲ့ဒါလုံးဆုံးဖို့လိုရပါတယ်ခင်ဗျာ။အခုရေးကြေးအုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ကရက်ကွက်ပြည်အုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူတွေကဒါရမျိုးစိတ်ဒီဝါစီတင်ရတဲ့အခါမှာရက်ကွက်အုပ်ချုပ်မှုဒီလက်ချက်တွေကိုစီမံချက်တွေကိုကျွန်တော်တို့ဒီပုံတော့ဆိုရင်ကျွန်တော်တို့ခဏတောက်ရက်ပြပါတယ်နောက်ပြီးတော့ဒီရုံးတွေက5တောက်ပြတယ်အဲ့ဒါတွေကိုကျွန်တော်တို့ကဆက်ဆံရရတော့အကျိုးအဆုံးရင်းတွေကိုကျွန်တော်အဆုံးချက်တွေကိုခေးသေးတွေကိုကျွန်တော်တို့ကဒီခဏလေးရောမျိုးတော့ပေါ့နော်ပြည့်ပြည့်ဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို့
ဟုတ်ကဲ့ခုချိန်မြင့်တဲ့ဆွေးနွေးပွဲကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရသည်ရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတစ်ခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းသံဝတိပခါတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံကပြည်အားတွေတိုးမြင့်ဖို့ကြိုးစားနေကြသည့်အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထောင်ရေးနဲ့ရဇရေးရဝန်ကြီးဌာနရဲ့အစိုးရလက်အောက်မှာမရှိသည့်တိုင်ပြည်ပခမျိုးစုံနဲ့ရင်ဆိုင်နေရသည့်တိုင်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အပြင်းပြက်ခြားစားမှုတိုက်ချဲ့မှုတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲစီးပွားရေးဟာအခြေခံစောင့်လိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်ကြံ့နေတယ်လို့ယူဆနိုင်ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအပြေးအဝမရရှိနိုင်သည့်တိုင်ငြိမ်းချမ်းရေးအတွက်နိုင်ငံကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်ပူးပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်အထူးအားဖြင့်ဆိုရရင်တော့ကာကွယ်ရေးစာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ချင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ
်ဟုတ်ကဲ့ဒါတော့မက်ကန်ပြည်အစိုးရမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေထိုက်လျောက်ရှိရဆိုတော့သူယူဆအောင်ပြောထားပါဆက်သွားတော့ဟိုကိုစီသူကတော့ပြောတော့ပါလေဒီမှာဟိုပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြည်ရဲ့ဒီနေ့တာအတွင်းမှာဟိုတို့တိုးတက်တယ်လားတိုးတက်မှုမရှိဘူးဆိုတော့အမြင်ရှိပါတယ်ဆိုတော့ပြည်ရင်းငြိမ်းချမ်းရေးပိုင်းမှာဟိုသူပြောတယ်လို့ပေါ့လေဒီနိုင်ငံရေးရဆင်းရဲဝဲလောက်ခဲ့တာကြီးရှိရဆိုတော့ဒါရီအောင်တစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်လည်းသူပြောတယ်လို့ပြောနိုင်ရလားကိုစီသူ
ရင်းချမ်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဒီကြိမ်နဲ့လို့ပြောရတော့အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်ဆောင်တာပဲလေဆိုတော့ဒီကြိမ်ရေးရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမရှိရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို NLD ဆိုတဲ့အတက်ဆောင်ကလည်းဒါဥစားပေးရှင်းရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့တော်ဆဲစုကြီးကလည်းဒီနှစ်ကို2019ဒီကြိမ်နှစ်လို့ကြေညာပြီးဒီလုပ်ဖို့ကြိုးစားတယ်ဆိုတော့အစာပိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟို တရုတ်နယ်စပ်မှာကျွန်တော်တို့အလက်နက်ကိုင်တွေကများတဲ့အခါကျတော့တရုတ်ရဲ့စံမိုးမှုတချို့လည်းရတယ်ပေါ့နော်ဆိုတော့အဲ့ဒီကကျတော့ဒုတိယအချိန်ကျွန်တော်တို့20ရာစုပြင်လို့ပြီးလာကြပြင်ပလိုက်နိုင်တယ်ဒါပေမဲ့သဘောတူချက်တွေကကျတော့အများကြီးမရဘူးပေါ့နော်မရကြီးမရတာခုနကကျွန်တော်ပြောရဲရခိုင်ပြည်တော့အာယုန်တွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုန်တွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့ငင်းချိုင်းရဲ့ဘက်မှာအာယုန်မဆိုင်နိုင်ဘူးဖြစ်သွားတယ်နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုအလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့အခါကျတော့လေကျွန်တော်သာသာကျွန်တော်တို့တကယ်ငယ်သေးတွေကျွန်တော်တို့လုပ်တင်နေပြီးတဲ့အခါကျတော့ပြည်တော်ညီလာခံလိုဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်သွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့သဘောတူညီမှုတွေကအလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တည်းမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့အန်တယ်ဒါ2019တည်းမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ဒီမှန်ထားတဲ့ဟာနဲ့ကြည့်ရင်တော့ဆက်လာတာဒီပါတဲ့အလေးတွေပြန်အခုမဟုတ်ဘူးဟုတ်တော့ဒီမှတ်တဲ့ဆိုင်တော့ဟာလေးတယ်ပေါ့နော်အဲ့ဒါလေးတင်ပြရပါတယ
်ဟုတ်ကဲ့ဆရာဦးတင်ဆရာသဘောရအောင်ခင်ဗျဒီ2019တည်းမှာတကယ်တော့ဒီအရသာစုအနေနဲ့ဒီဦးစားပေးစာအုပ်ကိုခရီးပေးထားတဲ့ပြည်ပညာရေးကိစ္စကိုဘလောက်ဟိုအောင်မြင်မှုမအောင်မြင်မှုအတိုင်းတာအချင်းပြောမယ်ဆိုရင်ဘာများမြင်နေလဲဆရာအနေနဲ့
အဲ့ဒါလို့ရဒီ drain ရင်းဆိုတာအစိုးရကကမတ်ပစပြုပြီးဟိုဆောင်ရွက်စီစဉ်ပေးတဲ့အဖွဲ့အစည်းတရက်လိုပဲအဲကျွန်တော်အမြင်နေဒါကြောင့်တခါမှမရှိဘူးသေးတယ်ညဉ့်ညံ့ရေးဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီအစိုးရကဒါကိုတင်ပါတယ်အရင်ကတော့ဟိုလက်နဲ့နဲ့ညဉ့်ညံ့ရေးလေတယ်အဲနောက်တခါဟိုအပြစ်ခံရစေးရေးဆိုတဲ့ဥပဒေလောက်ထားတယ်အဲ့ဒီအစိုးရကတော့အဲညဉ့်ညံ့ရေးတီးသွားတင်ပါတယ်ဒါညဉ့်ညံ့ဆိုတာကအပြတ်အလန်းနှစ်ဖက်တောင်မဟုတ်ပဲဒီအများကြီးနဲ့ဆောင်ရရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရဘူးခင်ဗျ။အဲကြောင့်ရှေ့မတက်ချင်းဒီခုနဆွေးနွေးဆိုရခိုင်ရေခင်းအကြောင်းဟိုတရုတ်ကတိကျတဲ့ဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးတကအာဒီညဉ့်ညံ့ဒီဘက်ကိုဟိုတွားဖို့ဟုတ်ပါတော့တော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကကြားခဲ့တယ်လို့မြင်တယ်။အဲဒီအစိုးရကတက်နိုင်ဆုံးစူးစမ်းခဲ့တယ်။သူစူးစမ်းမှုအောင်မြင်တာမအောင်မြင်တာဆိုတာတည်းရှေ့ရောက်တယ်မရဘူးဆိုတာဟာအစိုးရဘောမှာမတည်ခဲ့နဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတက်မလို့ပါတယ်ခင်ဗျာ။အဲ့တော့ဒီလက်နက်ကင်ဖွဲ့စည်းရေးအပေါ်မှာမှုတည်တယ်။ NLD ကတက်နိုင်ဆုံးကြိုးစားခဲ့တယ်လို့ပဲကျွန်တော်ကသုံးသပ်ချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကိုတရားသွေးရဲ့သဘောထားကိုခင်ဗျာတကယ်တော့ကျွန်တော်ဟိုလိုဟိုတွေ့နေရတာဆိုဒီ2019ထဲမှာဒီတက်မလို့လေတိုင်းလက်နက်ကင်ဖွဲ့ရင်းနဲ့လည်းတိုက်ကြရင်တိုင်းလက်နက်ကင်ဖွဲ့ရင်းအချင်းချင်းကြမှာတိုက်ပွဲဖြစ်နေရရရှိနေတယ်ဆိုတော့တကယ်ဒီအစိုးရမျှော်မှန်းတာလို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးသပ်မယ်ဆိုရင်2019ထဲမှာဟိုအားရစီအားမရစီဘာလို့တွေ့မိလဲ။
ဟုတ်ကဲ့ကျွန်တော်လည်း2019ပတ်သက်ပြီးတော့ညဉ့်ညံ့ရေးပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်။နောက်တစ်ခါအခုကျွန်တော် UN နဲ့တီးပွဲရတယ်လက်မှတ်ထိုးဖို့လို့ဒီလိုပဲပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်။ဆိုတော့ဟိုအားလုံးပြောနေကြသလိုပေါ့နော်။အရင်ကျွန်တော်တို့ဒီညဉ့်ညံ့လုပ်ငန်းစဉ်ကကျွန်တော်တို့အရင်ဆိုအဟောင်းတွေပြောဆိုအတက်လက်သေးကိုရောက်လာတဲ့အနေနဲ့ထားအတိုင်းအနေပြီးတော့ကျွန်တော်တို့ဒီတက်ကြည့်ပေါ့နော်။အကောင်းဆုံးမပြနိုင်တဲ့ဘောကတော့ကျွန်တော်တို့တွေ့ရတာပေါ့နော်။ဆိုတော့အဲ့လိုတွေ့ရတာလေဒါကကျွန်တော်တို့ဟိုညဉ့်ညံ့ဒီလိုပဲရတဲ့ဘောတဘာဝအရကျွန်တော်ကဒါသိကိုသိရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာတိထားပြီးလေဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားနဲ့ကျွန်တော်တို့ရန်ကြီးလာတာပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုကိုတောင်းပြီးတော့ကျွန်တော်နိုင်ငံရေးအတူပြတ်ပြီးအစိုးရတက်ကရလိုက်တယ်ဆိုတော့ကျွန်တော်ကညီငယ်ဟိုတည့်ရညီငယ်ရေးမဟုတ်ပဲနဲ့တွေ့ဝညီငယ်ရေးပေါ့နော်အဲ့ဒီဒီသားဒီမှာကျွန်တော်တို့ဒီအစိုးရအဖြစ်နေတဲ့ကျွန်တော်တို့ဒီညီငယ်ရေးတစ်ဖက်ကဆွေးနွေးနေဆိုတစ်ဖက်ကလည်းဒီလိုပြည်ရင်းနဲ့အနေထားတွေတိောက်ယူပြီးတော့စီဝါရေးအလားအလာကောင်းတွေလုပ်ပြီးတော့ညီငယ်ကြီးတတိပုံချိတ်တတ်နိုင်နေလေလို့ကျွန်တော်ကတော့လည်းတစ်ခုတစ်စုံကြတော့ရှိရပါတော့သို့တော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတော့ဟိုအားရပါရရှိဆက်ပြီးတော့ကျွန်တော်တို့ဒီအဖွဲ့ကြီးနဲ့ဆွေးနွေးနိုင်တဲ့အနေထားကိုရောက်ပါတယ်အနေထားတော့မရှိဘူးတစ်ဖက်တစ်ဖက်ဒီစစ်နေတဲ့အနေထားမှာပဲတက်နေတော့ကြာခုလာမယ့်ကျွန်တော်တို့ဒီ2018ကနေစပြီးတော့ခုလာမယ့်ပြည်လုံးကနေစပြီးကျွန်တော်တို့စကားပြောမယ်လေကျွန်တော်တို့စပြီးတော့ကျွန်တော်တို့ဒီဟိုအပေါ်တော့စာမျက်နှာပြည့်ဖွင့်လည်မယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အလေးထားတော့ကျွန်တော်တို့ဒီ NCA ထိုးပြီးလက်ဒီရောညီငယ်တိောက်တဲ့လမ်းကြောင်းပေါ်ကိုကြည့်တဲ့အနေထားတော့ကျွန်တော်တို့လမ်းမမြင်တော့ဘူးကြာ တော့ UNSC ကလည်းမထိုးကြည့်ဘူးကျွန်တော်တို့ထိုးဖို့အလားအလာလည်းမတွေ့ရတဲ့အတွက်တော့မလို့ NCA ကလည်းစင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတဲ့သဘောမျိုးတွေ့ရတယ်။ဒါတပ်ပေါ်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။ဆိုတော့လည်းပဲကျွန်တော်တို့ဒီလက်ရှိရက်ဆိုင်ရေးရဲ့နောက်ပိုင်းကိစ္စအနေနဲ့ရှင်းပြမယ်လို့ရှိလို့ရှိရင်ငယ်ငယ်ရေးရ NCA လမ်းကြောင်းတစ်ခုလည်းမဟုတ်ပဲနဲ့တခြားလမ်းကြောင်းရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားကြရပေါ်လာတာပေါ့နော်။အဲ့တော့ရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငယ်ငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးသွားတဲ့အခြေအနေမျိုးတော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ
။ဟုတ်ကဲ့ပါကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီစနေဝက်အတွက်ကိုကျွန်တော်တို့အီးမေးလ်ပို့စနေထားတာကိုလည်းဖော်ပြခြင်းပါတယ်။သူကတော့ဘိုးသူရဲ့မြမတင်မောလာတူဆိုပြီးတော့ဟောပြေးပို့ထားတာပါမဆုမွန်ဖတ်ချက်ပြပါမယ်။
နိုင်ငံရေးအရပြောရရင်လက်နက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖိအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်။ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလဲနဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြားဆင်းလာနေမှာပါ။စီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလဝက်ကြီးအုပ်လက်ရှိပါတယ်။ဒါပေမဲ့2019မှာကောင်းမွန်သောရင်းနှီးမြှုပ်နှံမှုဥပဒေအတည်ပြုပေါ်ထွက်လာပါတယ်။တရုတ်ကြီးဖြစ်ဖြစ်ကလားကြီးဖြစ်ဖြစ်ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာရင်းနှီးမြှုပ်နှံမှုဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်။သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြစ်ဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်။ရေရှည်ဖြစ်ဖြစ်ရေတို့ဖြစ်ဖြစ်ကြောင်မီးတွေဆက်ယုံတွေကိုမလုပ်သင့်ပါဘူး။သိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီနေ့ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောက်နောက်မရစေချင်ပါဘူး။ဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုလက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတူကရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒါတော့မြန်မာတင်မောသားတူပြဖို့ထားတဲ့အီးမေးလ်ပါ။ဆိုတော့ဒီသူထောက်ပြရတဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်အော်ဆွေးနွေးကြပါရဲ့ဆောစောကတော့ကိုစီမီသူကပြောတာရှိပါတယ်အခုဟိုတိတ်မကြသေးရပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရဆိုဆိုပြီးတော့ထောက်ပြရရှိရဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတိတိကျကျရက်ခက်နေလောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2019ခုနှစ်တည်းမှာရှိရောရှိခဲ့ရလားကိုစီသူ
အဲကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်ကြီးပေးရောပေါ့နော်နောက်ပြီးတဲ့ခါကျတာမန်တီတူထဲမှာကြာတော့တင်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တန့်နေတယ်တချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့တင်ကြတယ်ဟိုတစ်ဖက်မှာကျတော့လည်းဒီပြည်ဆိုင်ရာငွေကြေးကြောင်ပုံငွေဖွဲ့လို့ပါတော့ဖွဲ့တဲ့စည်ရင်းစရာတွေရကြတော့လည်းဒါမြမပြည့်စီးပွားရေးကတက်မယ်ဆိုပြီးတော့သူကခံမှန်းထားတာရှိနေတယ်ပေါ့နော်အဲစီးပွားရေးကကျတော့ဟိုကိန်းကနေရှိတာတစ်ပိုင်းတစ်ခုကကျတော့ပါလဲဆိုတော့လူရဲ့စိတ်ကအဲ့လိုကိုစီဝိုင်းကြတယ်လို့ထင်တယ်ပတ်စံလျှော့သုံးမယ်စီဝိုင်းရေးပါမတိုးဆက်ဘူးဆိုရင်လောက်ကင်ဒါခွန်လန်းနေကျွန်တော်လျှော့သွားနိုင်တယ်ပြီးကော်မတီတွေကျွန်တော်တို့ဈေးဆိုင်တွေကျွန်တော်တို့ရောင်းရတာကြသွားတယ်ဟိုအဲ့ဒါကစီဝိုင်းကသူရင်းအဲ့လိုကြတယ်လို့ထင်တာလည်းပဲတောင်းတဲ့ကြေးကိုကြောက်လာတယ်အဲ့တော့စောက်ရည်ကြောက်လို့ဘလို့ဆက်ဆိုတော့ပုံနဲ့ကတကယ်တော့စီဝိုင်းဆိုတာဟိုဆိုရနေတဲ့ဟိုပရိုမိုလုပ်တာပေါ့နော်ဒီပြည့်တယ်ပြည့်တာပေါ့နော်မြင့်တယ်ပြည့်တာမှာဆိုအဲ့ဒီအားတော့ညာတော့မလုပ်နိုင်ခဲ့ဘူးဒီကုမ္ပဏီကဟုတ်ကဲ့ကြာကြာတော့ဖတ်တာတော့တကယ်ကိုကလာဒီဟက်ကောင်းပြတ်သုံးတဲ့လောက်ထိတာတော့မဟုတ်ဘူးတကယ်အကျဉ်းသုံးတာဆယ်ဟာဒီလိုဖြစ်တာဆိုတာရဲ့အဲ့ဒီမှာတော့ပြင်လိုက်နိုင်တဲ့ဟာတော့ဟိုတော့ဒီမှာတော့မူချစ်ဒါပေမဲ့ချက်တာအဲ့တော့2019တည်းမှာတော့ချုပ်ကန်လာမှာမဟုတ်ဘူးနော်2018တည်းကတော့ကြာမှာပဲကျွန်တော်ကစပြီးတော့အဲ့တော့ဒါကမှဖြစ်နေခါကြတော့2019ကတော့ဒီမှာရောက်ရှင်တော့အားရစရာအိုင်းမရှိဘူးဟိုအဲ့ဒီကြည့်ရတော့ဒါ2019မှာဒီပိုင်းကိုခြိုင်နေဆိုပြီးတော့ကျွန်တော်ကလည်းထွက်လာလိုက်တယ်တကယ်လည်းခြိုင်ဖို့ဒါသူစိတ်တန်းပုံကိုင်းနေပါတော့ဗန်တွေကစိတ်တန်းပုံကိုင်းနေတယ်တွေ့တယ်ဘာမှမလုပ်တဲ့အချိန်မှာပဲဒါရခိုင်ကြီးကတက်ဆောင်နေခါကြတော့အဲ့ဒါကလည်းမလုပ်လိုက်နိုင်ဘူးတစ်ဖက်မှာကျတော့ဘာဖြစ်သွားလဲဆိုတော့ပဲပေါ့နော်ကျွန်တော်တို့ကဒီအဓိကဝင်ငွေကလည်းကျတော့ဆက်ရပါတဲ့ခါကြတော့ပဲရတယ်အိန္ဒိယကတော့အဲ့ဒါချုပ်ပဲမဝဲတော့ဘူးဆိုတော့ကိုတိကရောင်းနေတဲ့ပဲမဝဲတော့ဘူးဆိုတော့အဲ့ဒီပါတဲ့ကအဖြစ်သွားပြန်ရောဆိုတော့အဲ့ဒီအချိန်ကကျွန်တော်တို့ခုနကကြံနေသေးတယ်အဲတစ်ခါတော့ကျွန်တော်ကတော့ဒါဆန်ကတော့ဒါအဲ့ဒီငါးနေဆိုမှာတော့ကြောင်းပါသူဒါဟုတ်နိုင်တော့ဆန်ရင်းမဟုတ်ဘူးအဲ့တော့အကောင်းကြီးစရိယာမရှိသေးတယ်ဒါပေမဲ့ကြော်ကြည့်မယ်ဆိုရင်တော့2019ကကဒီဆိုရတဲ့ရကျွန်တော်တို့ဒုတိယနှစ်သက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်တော့ဘာဖြစ်သွားလဲဆိုတော့2020နဲ့ကျွန်တော်တို့ကညှိရွာပြီးတဲ့ခါကျရင်ဟိုကြီးသူဟိုလူပိုင်းမကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်လည်းအထီးအဲဒါမဲ့ရေရှည်ကောင်းသောမဲ့ဟိုဟာမျိုးစွဲဟိုဟာမျိုးဆက်ဖို့ကျွန်တော်တို့ဆက်သွားလိုက်တယ်ဆိုတော့ဒီကိစ္စအောင်လည်းကျွန်တော်တို့က စီးပွားရေးပိုင်းမှာကျွန်တော်တို့ကြည့်ရတယ်ကျွန်တော်ရှိနေတယ်ဘာလို့လဲဆိုတော့ကျွန်တော်အချင်းချင်းတွေပါတယ်အဲ့ဒီခိုင်မျိုးကျွန်တော်ကစီးဝင်သွားရတဲ့ခေါင်းကြတာလေဒီတော့ကြုံပြောမယ်ဆိုရင်တော့စီးပွားရေးကတော့ခက်ကြီးအားရစရာကျွန်တော်တို့မရှိဘူးပေါ့နော်ဒီလိုလူရဲ့အမြင်ကစီးပွားရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးတာတွေပါတယ်ဒီနေ့ထဲမှာရှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစ်ဆင့်ဟိုပေးပို့ပြီးတော့မတော်တဘောရာပေးတာတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးကြီးဖတ်ကြပြပါဦးခင
်ဟုတ်ကဲ့ပါတော့ရှင်သောမီယောမီဆိုတဲ့လူရေးထားတာကတော့မြန်မာပြည်အနှံ့အပြားကျေးလက်ရွာများမှာဆက်တွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမြေရရှိရေးများမြို့များတပြေးမြေဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထပ်နေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်ဦးမယ်ကိုကပြင်လိုက်သူကဖြစ်လိုက်နေဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်။နောက်မြင့်မြင့်ဆိုသူကတော့စစ်တကူတော့မှမမှန်ပါနဲ့စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲ။အေအိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါ်အောင်ဆန်းစုကြည်မှအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါထွတ်တော်ကလည်းချင်းချင်းဟင်းမကြဟင်းကြိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့သူထောက်ပြရတဲ့ချက်ကိုလည်းကျွန်တော်ဆွေးနွေးချင်ပါသေးတယ်ဒီသူပြောတယ်လို့ပဲလေလွတ်တော်ဟာဒီချင်းဟင်းမချဟင်းကျိုဟင်းမချဖြစ်နေတယ်ဆိုပြီးပြောတယ်ဆိုတော့ဒီလွတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောတနည်းဆိုမှဘလောက်လုံးနိုင်နေတယ်လို့ယူဆတယ်ဒါဆရာဦးတစ်ဆရာအရင်တော့ဒီဒီလွတ်တော်ကိုယ်စားတူလည်းဖြစ်ခဲ့ဘူးလေဆိုတော့ဆရာဦးတစ်ဆရာအမြင်ကိုလည်းကျွန်တော်ကြားချင်းအရင်ကြားချင်ပါတယ်ဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘလို့များရှိပါလဲဆရာမြင
်ဟုတ်ကဲ့ဒီ2019နဲ့မှာလွတ်တော်ကဟိုဟိုထူကြပြီးတော့ဟိုဆော်ရမှုထူကြရဲဆိုတာတည်င်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အစိုးဟိုကြည့်လို့ရှိရင်ဒီငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်မြင်နေခင်ဗျာအာခဏလို့စီဝိုင်းနဲ့ဆိုင်တာပဲဒီတခြားအကြောင်းအရာပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပဋိပက္ခလည်းမရှိဘူးပေါ့သို့တော့လွတ်တော်ထဲမှာဟိုအလုံးသိတဲ့တိုင်ထူကြနေတဲ့တမတော်ကိုယ်စားလှယ်တွေကတော့ဒီငွေစကူကိစ္စအာငွေစကူမှာပိုကျုံအောင်စာရုပ်ကိစ္စဟိုဟိုထပ်ကံွက်တဲ့ဆိုတဲ့တဲ့က2019ခုနှစ်မှာဟိုလူလူပြောအများဆုံးတဲ့တခုဖြစ်တယ်ပေါ့နော်အဲဒါကလည်းကျွန်တော်မြင်လာတော့ဆန်းတော့မဆန်းဘူးတိုးတော်လည်းပဲအဲတော့အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကလည်းတစ်ဆင့်ပေါ်ပြရကြတဲ့အတွက်ဒါအမှန်တမ်းမှာวันนี้เนี่ยเข้าในตู้ขึ้นมาเลยชมให้ด้วยฉะนั้นเนาะที่ลึกต่อหาโหลดได้ลงไถ่ฐานนี้กูดีๆๆใส่ไปตัวเลยรู้ไปฉะนั้นขึ้นมาครับ
โอเคเจ๊ดูว่าจันนี่ได้แต่ที่เรา Facebook กับ Match ตะชู่เลยแชร์ป่อมเลยสับเปียพัดเปียไปบ้างเนี่ย
โอเคป่ะอองซียาสวยแต่ตู้ยีท่าอ่ะเนาะยีท่าอ่ะก็โลยิ้นตู่ชินเปียวยายยินยุ่มไม่ရှိได้ด้วยเบดอขาเนี่ยโตเต็มไม่ရှိနိုင်ပါสุบียีบาได้แล้วโตราชินมิอู้หมองสุดูก็တော့တိုးတက်မှုဆောက်ရမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်။နှစ်ပေါင်းများစွာဖြစ်စီခံကြရတဲ့မိန်းကလေးမိမကောင်းပြန်ဖြေဖို့ကိုကာလတူမှာမဝေဖန်တင်ပါအကောင်းမြင်တဲ့ဘုံနဲ့ပြောတာပါဆိုပြီးရေးပါတယ်။နောက်တော့ရရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆဆမတိုးတက်နိုင်ပါဘူး။ NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မှမရတာစစ်တပ်ကအပြန်ရှိနေလို့ပါအစိုးရကလို့စစ်တပ်ကဖြစ်ဘာမှမတိုးတက်နိုင်ပါဘူးအမေစုကအရေးကြီးတဲ့ဖွဲ့စည်းပုံကိုပြင်နိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည့်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူးဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလေလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီညပြည်ရဲ့နေ့တည်းမှာ2019မှာပြန်ရှိမယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးစက္ကနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထားဖြစ်တဲ့ကိစ္စလို့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေဆိုတော့များလည်းနောက်တိုင်းကြောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနေ့ဟောင်းမှာကျွန်တော်တို့ကြုံရတဲ့အတွေ့အကြုံတွေပေါ်ကနေသင်္ကန်းစာယူပြီးနေ့တည်းမှာဒီအစိုးရအပိုင်းကလည်းဖြစ်ဖြစ်လူမှုဘက်ကလည်းဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိရလို့ပြောနိုင်မယ်ကိုတရားတွေ
ဟုတ်ကဲ့ဟိုရခိုင်ကိစ္စဆိုတော့ကျွန်တော်တို့တိုင်းပြည်မှာတော့ဟိုကြီးမားတဲ့အဖြစ်အားလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့မကောင်းတဲ့တွေးဆတဲ့လည်းအများကြီးဖြစ်ကြတာအဓိကကတော့ကျွန်တော်တို့ဒီ tourism မှာလည်းစပြီးကြီးကြနေတယ်နောက်တော့နိုင်ငံကနိုင်ငံတကာကျွန်တော်တို့မျှော်လင့်နေတဲ့ ျွန်တော်မျောလင်းကြီးမျောလင်းနေတယ်ဒီနေ့မြို့နယ်မှုတွေလာဖို့ခက်သွားတယ်နော်ကျွန်တော်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝင်စားမှုတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့ဟိုတဟသာရဖြစ်ဖြစ်နေတိုင်းဘူးပြည်ဆိုင်တွေမှာလည်းအဟံတားတွေတက်ခဲ့ရတာဒါပြကျွန်တော်2018ခုနှစ်မှာကျွန်တော်တို့ရေဆိုင်ရမယ့်ခက်ခဲတွေနဲ့ကျွန်တော်တို့ကန့်ချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင်းနေပြီးပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးစွာနဲ့ပြေးဝင်ရမယ်အနေအထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အရင်ကျွန်တော်တို့ဘေးကစောင်းကျိုးပေါ့နော်စောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်ဟလာဒီတကယ်ဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိနေပါမှုတက်တက်နဲ့ကျွန်တော်တို့အဆိုးရနဲ့ကျွန်တော်တို့ဒီတိုက်ခံပါတီအချို့ပေါ့နော်ကျွန်တော်တို့ဒီဒီလူစုကြားမှာအဲကျွန်တော်တို့ဒီခီလုံးအတိုင်းလာတစ်ခုပေါ့နော်အခြေဒီပေါ်မှာငါတို့ဒီမျိုးမှဖြစ်နေဆိုတော့အခြေဒီတစ်ခုဆိုကျွန်တော်တို့တွန်းပေးလိုက်လို့ဖြစ်သွားတယ်ဆိုတော့ဒီအခြေလေးကကျွန်တော်တို့ကောင်းမွန်တဲ့ဒီခီလုံးဒီလိုခီလုံးညီညွတ်မှုရောမဖြစ်မပဲရလိုက်တဲ့နိုင်ငံရေးရာခီလုံးညီညွတ်မှုဒီ2018လို့ဟိုကျွန်တော်တို့ခန့်ချက်ကတိုက်ချက်ကတစ်ခုလုံးကိုကျွန်တော်တို့ဟန်ကန်ကြီးဖွင့်နိုင်လို့လုပ်တယ်အကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်အတွက်တစ်ကောင်တစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဗဟန်လာဆရာဦးတီဟာသေးမြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်သူ့ဆူကဒေါက်တာတင်းစင်ကိုရယောအင်းမျိုးဖေ့စ်ဘွတ်တွေမှာပါဝင်ဆွေးနွေးသူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးချီးပေးပါတယ်ခင်ဗျာ